ဒီဇင်ဘာလအတွင်းဆင်းနှစ်ပြည့်ခဲ့ပါပြီ။ကိုရိုနာဗိုင်းရပ်စ်အရေးကသူ့အတွက်အကြီးဆုံးစိန်ခေါ်အကဲဆန့်ချက်တွေကတစ်ခုဖြစ်ပါတယ်။ အမေရိကန်ပြည်သူကိုချင်းချမှန်တဲ့အထင်ကြီးပွဲလက်နက်ရှိပေမဲ့လည်းကိုရိုနာကပ်ဘေးရောဂါကိုတိုက်ဖျက်ရေးအတွက်တော့သူမှာလက်နက်သိမ့်မရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးမထိုးရသေးတဲ့နိုင်ငံနှစ်ခုသာကျန်ရှိနေပြီးဒီထဲမှာမြောက်ကိုရီးယားလည်းပါဝင်ပါတယ်။ကိုရိုနာကပ်ဘေးရောဂါကာကွယ်ရေးအတွက်ပြင်ပကမ္ဘာနဲ့အဆက်အသွယ်ဖြတ်တောက်မှုတစ်ခုကိုသာလှုပ်ဆောင်နေတာဖြစ်
ုံးမရပါဘူးမြောက်ကိုရီးယားကသူ့ရဲ့နယ်စပ်တွေကိုပိတ်ထားနေတယ်လို့သွားလာဆုတ်ရှားမှုကိုလည်းထိန်းချုပ်ထားနိုင်ပါတယ်သူ့ရဲ့အတိုင်းပဲဒီဗိုင်းရပ်စ်ပိုးကလည်းသွားလာမှုမရှိဘူးဆိုရင်တခြားသူတွေကိုမကူးစက်နိုင်ပါဘူ
းနယ်စပ်ပိတ်ပင်ကန့်သတ်မှုကြောင့်မြို့တော်ပျုံယမ်းမှာနိုင်ငံခြားသားအားလုံးနှိပါပြန်သွားကြပါပြီမြောက်ကိုရီးယားနိုင်ငံတွင်းမှာလည်းခီးသွားလာခွင့်ကိုတင်းတင်းကြပ်ကြပ်တားမြစ်ကန့်သတ်ဖို့ရှိနေပါတယ်တရုတ်နဲ့မြောက်ကိုရီးယားနယ်စပ်တစ်လျှောက်မှာလည်းကုန်သွယ်ရေးကလုံးဝရပ်တန့်နေပါတယ်ဒီအချက်ကြောင့်စီးပွားရေးအပေါ်မှာအကြီးအကျယ်ရိုက်ခတ်သက်ရောက်စေပါတယ်ဂေလီအန်ကေသတင်းစာရဲ့အက်ဒီတာချုပ်လီရှန်ယန်းကအခုလိုပြောပါတယ
်ဟာဒီဟစ်ကီလ်ဘောတမ်းနဲ့
ဒါမှရတားတွေအနေနဲ့တရက်ကိုထမင်းသုံးနက်စားရမယ်စားအခုဆိုရင်နှစ်နက်ပဲစားရပါတော့တယ်ထမင်းနဲ့ပြောင်းရိုးရတဲ့အချိုးအစားကလည်းအရင်က9စ3စကနေအခုဆိုရင်3စ9စဖြစ်သွားပါပြီစီးပွားရေးအခြေအနေကစိုးလာနေတယ်ဆိုတာကတော့ရှင်းပါတယ်လို့ပြောသွားတာဖြစ်ပါတယ်တရုတ်နဲ့နယ်စပ်တွေအနည်းကပိုးသက်တန့်စင်တဲ့စင်တာတွေကနေမကြခင်မှာတွင်းကုန်တွေတိုးချဲ့လာနိုင်ပါတယ်ပမောက်ခပဝန်ကုန်းကအခုလိုပြောပါတယ
် We are not sure exactly what
လက်ရှိအချိန်မှာမြောက်ကိုရီးယားအနေနဲ့ဘယ်လိုအခြေအနေတွေရင်ဆိုင်ရတယ်လဲဆိုတာကိုအတိအကျမသိပါဘူးတဲ့ဒါပေမဲ့လည်းမကြတော့တဲ့အနာဂတ်မှာသူတို့အခက်အခဲတွေတွေ့ရတော့မယ်ဆိုတာကတော့အမှန်ဖြစ်ပါတယ်တဲ့အထူးသဖြင့်ပထမနှစ်ဝက်လောက်အတွင်းမှာသူတို့အနေနဲ့နေဆက်တွေကိုဖွင့်မလားဒါမှမဟုတ်လေဒီအခက်အခဲတွေကိုကျော်လွှမ်းနိုင်ရေးတခုခုလုပ်ရမယ်လို့ယူဆတဲ့အကြောင်းပြောသွားတာဖြစ်ပါတယ်။ဒီချင်းနေဟာဆိုရင်နိုင်ငံတကာရဲ့ကာကွယ်ဆေးတွေဒါမှမဟုတ်လေကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ရေးသိပ်ပြီးထိရောက်မှုရှိတယ်လို့ကနဦးစမ်းသပ်မှုမှာတွေ့ရှိထားတဲ့ Pfizer ဆေးတွေကိုနောက်ဆုံးမှလက်ခံရတာမျိုးလည်းဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းကပ်ဘေးရောဂါအတွင်းသူ့ရဲ့အုတ်ချုပ်မှုကိုချင်းချောက်မှုတစ်ခုအဖြစ်ရှုမြင်ထားပုံရတဲ့ကင်ဂျုံအုံးအနေနဲ့တော့ပိုပြီးတင်းကျပ်ထိန်းချုပ်ဖို့လိုအပ်တယ်လို့လဲယူဆသွားနိုင်ခြင်းရှိနေပါတယ်ရှင်